လူ့ခွင့်ရေးချိုးဖောက်မှုတွေအပေါ်အာဆီယံအစိုးရများဆိုင်ရာလူ့ခွင့်ရေးကော်မရှင်ကအကာအကွယ်ပေးတာအားနည်းလွန်းတယ်လို့လူ့ခွင့်ရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်လက်တလုံးလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာအပါအဝင်အာဆီယံနိုင်ငံတွေမှာကော်မရှင်ရဲ့လူ့ခွင့်ရေးကာကွယ်မြင့်တင်ရေးဆောင်ရွက်ချက်တွေဟာဟန်ပြတက်တက်ဖြစ်တယ်လို့အစိုးရခန်းစားထုတ်ပြန်ထောက်ပြလိုက်ကြတာပါဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
မကြသေးခင်နှစ်တွေအတွင်းကမြန်မာနိုင်ငံအတွင်းကလူ့ခွင့်ရေးချိုးဖောက်မှုတွေအပါအဝင်ထိုင်းလာအိုကမ္ဘောဒီးယားစတဲ့အာဆီယံနိုင်ငံတွေကလူ့ခွင့်ရေးချိုးဖောက်မှုတွေအပေါ်မှာအာဆီယံအစိုးရများဆိုင်ရာလူ့ခွင့်ရေးကော်မရှင်အနေနဲ့အစိုးရတွေကိုတင်ပြတာထိထိရောက်ရောက်ကာကွယ်ဖြည့်ရှင်းပေးတာမျိုးမလုပ်ခဲ့ဘူးလို့လူ့ခွင့်ရေးလှုပ်ရှားသူတွေကလူ့ခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေအပေါ်သုံးသပ်ချက်အစီရင်ခံစာထုတ်ပြန်ပြီးဝေဖန်ထောက်ပြလိုက်တာဖြစ်ပါတယ်လူ့ခွင့်ရေးချိုးဖောက်ခံရမှုတွေအပေါ်မှာပြည်သူတွေဘက်ကနေတိုင်ကြားသတိပေးမှုတွေနောက်ရက်ဖက်လူမှုအဖွဲ့အစည်းတွေကအကြံပြုချက်တွေအပေါ်မှာလည်းကော်မရှင်အနေနဲ့အရေးတယူလုပ်မှုအားနည်းလွန်းတယ်လို့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းက VOA ကိုပြောပါရယ်
ထိုင်းနိုင်ငံနဲ့လာအိုနိုင်ငံမှာလူ့ခွင့်ကာကွယ်မြင့်တင်ရေးအတွက်လှုပ်ဆောင်နေတဲ့သူနှစ်ဦးကထူးဆန်းစွာပြောင်းဆုံးသွားပါတယ်အများစုကတော့ဒါကတော့အစိုးရရဲ့လက်ချက်လူသူဆွေးကြတယ်သူတို့နှစ်ယောက်ပျောက်ဆုံးသွားခြင်းကိုယ်ကလူခွေကာကွယ်မြင့်တင်သူရဲ့လုံခြုံမှုကိုအစိုးရကာကွယ်မပေးနိုင်ဘူးဆိုတဲ့အချက်တခုဒါပထမဆုံးထောက်ပြခြင်းပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ညေရသိမ်းဆဲမှုကြီးကျွန်တော်တို့အများကြီးဖြစ်နေတဲ့ကိစ္စရှိနေပါတယ်ကျွန်တော်မြန်မာနိုင်ငံမှာလည်းညေရသိမ်းဆဲမှုဖြစ်တယ်ကမ္ဘောဒီးယားမှာလည်းဖြစ်တယ်မကြာမီကလာအိုနိုင်ငံမှာလည်းဒါမျိုးတွေဖြစ်နေတဲ့အတွက်ဒါတွေနဲ့ပတ်သက်ပြီးတော့အာဆီယံပြည်သူတို့တော်တော်များများကဒါတွေကိုခံစားနေရတာဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လူ့ခွင့်ကော်မရှင်ကဘာမှအရေးကြီးဆောင်ရွက်မှုမရှိပါဘူး။နောက်တစ်ခုကတော့သူ့ရဲ့လက်ရှိချစ်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံတွင်မှာဒီအလုသမားတွေကစိနှိမ်မှုကိုဆန္ဒပြတဲ့ပုံမှာအကြမ်းဖက်တိုက်ခတ်မှုကြောင့်ဒေသကြီးပြည်စီဖြစ်တဲ့ထို့အတူပဲထိုင်းနိုင်ငံမှာငြိမ်းချမ်းသာဆန္ဒပြမှုပုံမှာသူတို့လူမျိုးတိုက်ခတ်မှုတွေရှိတဲ့အတွက်တည်ဆုံခဲ့တာဖြစ်တာကအာဆီယံဒေသတွင်းနဲ့သက်ဆိုင်တဲ့ထူးခြားတဲ့လူ့ခွင့်ရေးအခြေအနေတွေဖြစ်ပါတယ်။အဲ့ဒီကိစ္စကိုကျွန်တော်တို့လူ့ခွင့်ရေးကော်မရှင်ကဘာမှကြည့်ပြီးရောဝင်ရောက်ပြီးကာကွယ်ပေးတာဖြည့်ရှင်းပေးတာဒါနဲ့ပတ်သက်ပြီးတင်ပြပြီးတော့အစိုးရတွေကိုတားဆီးရမရှိခဲ့ခြင်းကတကယ့်ကိုမကောင်းတဲ့တွင်လက္ခဏာတရားဖြစ်နေပါလေ
။အာဆီယံအစိုးရများဆိုင်ရာလူ့ခွင့်ရေးကော်မရှင်ရဲ့၅နှစ်ပြည့်နှစ်ပတ်လည်ဖြစ်တဲ့2014ခုနှစ်မှာပဲမြန်မာနိုင်ငံကလည်းအာဆီယံအသင်းကြီးရဲ့ဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ရမယ့်အချိန်ဖြစ်နေတာကြောင့်ဒီကော်မရှင်ရဲ့အရင်နှစ်တွေကလှုပ်ဆောင်ခဲ့မှုတွေကိုပြန်လည်သုံးသပ်ပြီးတော့လိုအပ်ချက်တွေကိုလှုပ်ဆောင်နိုင်အောင်တင်ပြထားတာဖြစ်တယ်လို့ဦးအောင်မျိုးမင်းကဆက်ပြောပါတယ်။
အင်းရှင်နိုင်ငံကတကယ့်ကိုလူ့ခွင့်ရေးကာလမတိတအတွင်းမှာလူတိုင်းကလေးစားပြီးစွမ်းအားရှိတဲ့လူ့ခွင့်ရေးကော်မရှင်တရက်ပေါ်လာဖို့အတွက်ပြုပြင်မှုတွေပြောင်းလဲမှုတွေကိုအင်တိုက်အားတိုက်ဥဆောင်ပြီးဆွေးနွေးစီခြင်းပါတယ်။ဒါမှသာကျွန်တော်မြန်မာနိုင်ငံကအရင်လိုအစိုးရမဟုတ်ဘဲနဲ့ကိုယ်နိုင်ငံတွင်မှာကပဲဒေသဆိုင်ရာလူ့ခွင့်ရေးကာကွယ်မြင့်တင်ရေးကိုတကယ့်ကိုစွမ်းစမ်းတမမှန်လှုပ်ဆောင်တဲ့အစိုးရဖြစ်အာဆီယံပြည်သူတွေကလေးစားလာမှာဖြစ်ပါတယ်။
အာဆီယံဒေသတွေမှာလူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်လာတဲ့အခါမှာအစိုးရများဆိုင်ရာလူ့ခွင့်ရေးကော်မရှင်ရှိရတဲ့ထိထိရောက်ရောက်ကင်တွယ်မဖြစ်ရှင်းပေးနိုင်တာကတော့ကော်မရှင်ဟာဟန်ပြတက်တက်ဖြစ်တယ်ဆိုတာကိုပေါ်လွင်ထင်ရှားစေတယ်လို့သူကဝေဖန်လိုက်ပါတယ်
။ကော်မရှင်ပေါ်ပေါက်ခဲ့ပြီးတော့တိုင်ကြားမှုတွေအရေးယူမှုမရှိဘူးဆိုရင်တော့ဒါကဆက်ကူကြားတစ်ခုပါပဲ။နော်အင်အားကောင်းတဲ့လူ့ခွင့်ကော်မရှင်မဖြစ်တဲ့အတွက်အာဆီယံပြည်သူလူထုကဒီကော်မရှင်ကိုဘယ်သူမှလည်းတမိုးထားလာမှာမဟုတ်ပါဘူး။တို့လေဘယ်သူမှအားကိုးထားတာမဖြစ်လာတော့ပါဘူး။ဒါပေမဲ့လူ့ခွင့်ရေးချိုးဖောက်ခြင်းနဲ့တချို့သောအစိုးရတွေအတွက်ဒါကသူတို့အတွက်အခွင့်အလမ်းတရပါ။တကယ်လို့နိုင်ငံတကာကပြောလာမယ်ဆိုရင်ကျွန်တော်တို့ကလူ့ခွင့်ကော်မရှင်ရှိပြီးသားပဲလို့ပြောပေမဲ့ဒီလူ့ခွင့်ကော်မရှင်ကထိရောက်တဲ့အရေးယူမှုလှုပ်ဆောင်မှုနိုင်မှုဖြစ်တဲ့အတွက်ကျူးလွန်တဲ့အစိုးရတွေအတွက်ဟန်ပြသက်သက်ကာကွယ်ပေးထားတဲ့အရာပဲဖြစ်နေတာကျွန်တော်တို့အာဆီယံစေနိုင်ငံလုံးမှရှိတဲ့ပြည်သူပြည်သားတွေအားလုံးအတွက်တကယ်ကိုမဖြစ်တဲ့အရာပဲဖြစ်ပါတယ်။
ဟန်ပြတက်တက်သာဖြစ်နေစေလို့အမိပေးထားတဲ့ဒီအစီရင်ခံစာကိုအာဆီယံဒေသတွင်းမှာရှိတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်တဲ့စပါလို့ခေါ်တဲ့အဖွဲ့ကပြင်ဆင်ရေးသားထားတာဖြစ်ပြီးအာဆီယံချာတာအရပေါ်ပေါက်လာခဲ့တဲ့အာဆီယံအစိုးရများဆိုင်ရာလူ့ခွင့်ရေးကော်မရှင်ရဲ့2011ခုနှစ်ကနေ2013ခုနှစ်အတွင်းလူ့ခွင့်ရေးဆိုင်ရာလှုပ်ဆောင်ခဲ့မှုတွေကိုသုံးသပ်တင်ပြထားတာဖြစ်ပါတယ်ရှင်။